ဒေတာရင်းအငင်းပွားဝယ်တောင်တိုပင်လေပင်ဆိုင်ရာကိစ္စရနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုအလေးပေးဆွေးနွေးဖို့ရှိတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြားရေးဝန်ကြီးအဆင့်စီဝဲဝဲတွေကိုနေပြည်တော်မှာဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်ဒီကနေ့စတင်မဲ့အာဆီယံဝန်ကြီးများအဆင့်စီဝဲကိုအာဆီယံအလဲကျဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစိန်ကအဖွဲ့မင်ကွန်းပြောကြားမှာ န်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ
်အခုဒီစီဝေးမှာတော့ကျွန်တော်တို့ကအဓိကအဖြစ်2015မှာဒီတခုတည်းသောအာဆီယံအတိုင်းဝန်းဖြစ်အောင်ကျွန်တော်လိုအပ်မဲ့ကိစ္စတွေရှိတယ်2015နှစ်လွန်ကာလတွေမှာကျွန်တော်အာဆီယံရဲ့နောက်တရုတ်နိုင်ငံလိုကျွန်တော်တို့အာဆီယံဆွေးနွေးပွဲနိုင်ငံတွေဘယ်လိုဆက်သွားကြမလဲဆိုတော့ကျွန်တော်တို့အနာဂတ်မျှော်မှန်းချက်ပေါ့ဒါလေးကျွန်တော်ဆက်ပြီးဆွေးနွေးမှာ
ဒါပြင်အရှေ့တောင်အာရှဒေသတွေနျူကလ িয়ার ကင်းစီရေးဆုံသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းဆိုင်ရာကော်မရှင်အစည်းအဝေးပြင်ဩဂုတ်လ9ရက်နဲ့10ရက်နေ့တွေမှာတော့အာဆီယံနဲ့မိတ်ဖက်နိုင်ငံတွေအကြားဆွေးပွဲတွေကိုကျင်းပသွားမှာဖြစ်ပါတယ်။အာရှဒေသအတွင်းအကြီးဆုံးလုံခြုံရေးဆွေးနွေးပွဲဖြစ်တဲ့ ARF ခေါ်အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲကိုတော့ဩဂုတ်လ10ရက်နေ့မှာကျင်းပသွားမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီ၊တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီ၊မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆုယောင်တို့အပြင်ကနေဒါ၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ဥရောပသမဂ္ဂ၊ဩစတြေးလျ၊နယူးဇီလန်နဲ့ရုရှားနိုင်ငံကကိုယ်စားလှယ်တွေပါတက်ရောက်ကြမှာဖြစ်တဲ့အတွက်အများကအဲ့ဒီဆွေးနွေးပွဲကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။ဒါပေမဲ့နိုဝင်ဘာလမှာကျင်းလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အရှိအာရှထိပ်သီးဆွေးနွေးပွဲအတွက်ဝန်ကြီးအဆင့်ဂျိုတင်အစည်းအဝေးတွေကိုလည်းပြုလုပ်သွားဖို့ရှိပါတယ်ခင်ဗျ။